စကိုင်းတိုင်းမော်ရွာမြို့မှာစစ်မှုထမ်းဖို့အတွက်လူစုဆောင်ဖမ်းဆီးခံရတာတွေကြောင့်ဈေးဆိုင်တွေနဲ့ပွဲရုံတွေပါပိတ်ပြီးလမ်းတွေပေါ်လူသူကင်းမဲ့တဲ့အထိတိတ်ဆိတ်ငြိမ်သက်နေတယ်လို့မြို့ကန်တွေကပြောပါတယ်။အမျိုးသမီးတွေကိုအတိကထားပြီးဖမ်းဆီးခေါ်ဆောင်နေတာမှာ၃ရက်အတွင်းတရားဝန်ကျင်လောက်ထိရှိခဲ့တယ်လို့ပြောပါတယ်။မော်ရွာမှာဒီစစ်မှုထမ်းအတွက်လူစုဆောင်နေတဲ့အချိန်တွေရန်ကုန်ကပိတ်ပို့လာတဲ့တဲ့တင်ကိုအခြေခံပြီးမိတ်သန့်စင်ပြောပြပေးပါအောင်ခင်ဗျာ။
မော်ရွာမြို့မှာအခုရက်ပိုင်းတွေတည်းစစ်မှုထမ်းအတွက်အမျိုးသမီးငယ်တွေဖမ်းဆီးခံရတာတော်တော်များများရှိနေတယ်လို့မော်ရွာမြို့ကန်တယောက်ကဖေဝေကိုပြောပါလိမ့
်။25 26 29ကအမျိုးသမီး70ကတော့ပါသွားတယ်။အမျိုးသားက150လောက်တော့ပါမှာပဲ။အဲပေါ်လာဆွဲခံရတာလေ။ဒီကြားထဲမော်ရွာမှာတော်လေးစုနေတယ်ကြ။ဒါသာလက်ဖက်ဆိုင်ဆိုရင်29ရက်နေ့က6ယောက်ပါသွားတယ်ဆက်။အမျိုးသမီး6ယောက်။ဟိုဘွဲ့ရုံနေမှာလည်းပဲဒီလိုပါပဲအလုပ်သမားတွေကလမ်းမှာဖမ်းဆွဲတယ်။နောက်ဘွဲ့ရုံကြီးတွေဝင်တယ်ဒီတန်လန်းပေးလမ်းရဲ့အရှိတ်ကနှစ်ဆက်ကိုရနေရပဲမနေ့ပိုင်း9ရောက်ပါသွားတယ်အဲကြတော့ဈေးဆိုင်တွေဆက်ပြီးရဲကြအောင်သူကထွက်တဲ့ထောင်ကလေးတွေကိုပြဿနာတက်မှမိမှာဆိုတော့ကျွန်တော်တို့ကပိုင်ရှင်ရလည်းပိတ်ပြရတာအဲဒါကြောင့်မို့ဒီနေ့တော့မဆိုးပြန်ပြီးတော့စီးလာတယ်လို့ပြောရမှာ၄ရက်လောက်ကလမ်းတွေရော6တောက်ဆိုင်ရလည်းအကုန်လုံးပိတ
်စစ်မှုထမ်းမှုအတွက်ဈေးဆိုင်တွေနဲ့ပွဲရုံတွေအထိလူငယ်တွေဖမ်းဆီးခံနေရတယ်လို့လည်းပြောတာပါမြို့တွင်းလမ်းတွေမှာလည်းအသွားအလာမရှိဆိုင်တွေပိတ်ထားပြီးတော့ရှိလင်းနေတဲ့ပုံတွေလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေပါလိမ့်ဒေတာအတွင်းသတင်းမီဒီယာတွေမှာတော့ဒေတာကန်တွေရဲ့ပြောကြားချက်အရမုံရွာမြို့တွင်းကလူငယ်တွေပေါ်တာဆွဲခံရလို့လမ်းပေါ်သွားလာသူမရှိတိတ်ဆိတ်ချောက်ကပ်နေတယ်လို့ဖော်ပြထားပါတယ်။ဒီနေ့ဇန်နဝါရီလပထမသတင်းပတ်ထဲမှာတင်စစ်မှုထမ်းမှုအတွက်ဖမ်းဆီးခံရတဲ့သူကအယောက်100ဝန်းကျင်ရှိခဲ့တယ်လို့ဒေတာကန်တွေကပြောပါတယ်။ဒီရက်ပိုင်းထဲမှာအမျိုးသမီးတွေကိုအဓိကထားပြီးဖမ်းဆီးနေပြီးအမျိုးသားလူငယ်တချို့လည်းလူစုဆောင်နေတဲ့အထဲမှာပါဝင်သွားတယ်လို့ပြောပါတယ်
။အမျိုးသမီးတွေတော်တော်များသွားတယ်။ဒါကပြင်မကအမျိုးသမီးတွေကိုအဓိကထားပြီးတော့ဆွဲသွားတယ်လို့ဖြစ်သွားတယ်။နောက်ပိုင်းကျတော့များတဲ့အဆုံးကျတော့အမျိုးသားတွေတော်တော်လေးပါသွားတယ်။20ကျော်30ကျော်လဲတဲ့။အဲ20ရွန်းလေးတွေတော်တော်လေးများပါသွားတယ်။အဲ15နဲ့20ရွန်းလေးတွေတော်တော်လေးများလေးပါသွားတယ်။20ကျော်30ဆိုတဲ့ဟာတိတ်ပြီးတော့မပါဘူးရ။လူငယ်ပိုင်းတွေလည်းပါတယ်။အဖြစ်မနေလို့တော့မှပြန်ဖက်ကြတော့တာဖြစ်တဲ့သူတွေကိုတိတ်ပြီးတော့ပြန်မထွက်ဘူး
။မုံရမျိုးတွေမှာအရင်ကတည်းကစစ်ကောင်စီရဲ့ကင်းလေကားတွေပုံမှန်စုစလို့ရှိပေမဲ့အခုနောက်ပိုင်းမှာပုံပြီးတော့တိတိတတ်တာအင်အားတိုးလာတာကိုတွေ့ရတဲ့အကြောင်းမျိုးကန်တွေကပြောပါလိ
မ့်။ညလည်းပဲ10နာရီ17နာရီလောက်သူတို့ပြင်ပတ်တယ်လေ။ငါကတော့တိတိတတ်နေပတ်တဲ့ခု90 80အလောက်နဲ့ဥပတ်တော့။ဟိုမျိုးပေါ်လေအဲကပြန်စုမိတဲ့သဘောတော့ရှိခဲ့ပြန်။ဘယ်ကနေပြန်ပို့လိုက်ကလေး။သူတို့ဘက်ကပြန်စုမိကြလားတော့မပြောတာဘူးပြန်။ဟိုမျိုးပေါ်မှာအင်အားတော်လေးတုံးတယ်။ဟုတ်ကဲ့။နေရတာမျိုးပေါ်မှာတိတ်မလာရဘူးပြဒီကနောက်ဘက်ကဟိုညောင်မင်းကြီးညမမင်းကြီးဘက်ကလူတွေတော်တော်လေးကိုဆက်ပြတ်တော့နေရီမတော်ရတဲ့ခါကျတော့မျိုးပေါ်မှာငါတုံးနေတယ
်စစ်မှုထမ်းဥပဒေအတည်ပြုတဲ့အချိန်ကစပြီးတော့မုံရွာမှာလူငယ်တော်တော်များများဖမ်းဆီးခံရတာခက်စိတ်စိတ်ရှိကြတာပါဒီရက်ပိုင်းအတွက်မှာပဲစစ်မှုထမ်းမှုအတွက်လူအယောက် 900 နီးပါးဖမ်းဆီးခံထားရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်ဒါတွေကြောင့်မုံရွာမျိုးပေါ်ရက်ခွက်တွေနဲ့လောက်ဝကယုံဟောင်းဂိတ်အပါဝင်ရေဦးဆန်ဆိုင်ဂိတ် new day စီဆိုင်ဂိတ်ကညာနာယုံဂိတ်နဲ့မဦးဂိတ်စွမ်းရည်ထက်ဂိတ်အပြင်တောပုပြူရွာအရှိတ်ဘက်အမြန်လန်းကျောနဲ့ညောင်မင်းသာဂိတ်ဆိုင်ရဲ့နေရာတွေမှာဖြတ်တန်းသွားလာတာမျိုးမလုပ်ကြဖို့တတိပေးထားပါတယ်ရှင်